2016ခုနှစ်အတွက်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအငြင်းဆုံးနှုံးနဲ့စီးပွားရေးတိုးတက်မှုတွေရမယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းသုံးသပ်နေကြချိန်မှာ NLD အစိုးရအနေနဲ့အခွင့်အလမ်းကောင်းတွေကိုအသုံးချနိုင်ဖို့ထိရောက်တဲ့စီးပွားရေးမူဝါဒတွေချမှတ်ပြီးအကောင့်ထဲပေါ်နိုင်ဖို့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့ဝါရှင်တန် DC အခြေစိုက်စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
အခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာအင်အားကောင်းကောင်းနဲ့တိုးတက်လာပြီး GDP ရဲ့ 8.4% ရာခိုင်နှုန်းထိတိုးတက်လိမ့်မယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့ကခန့်မှန်းထားပါတယ်။ Washington DC အခြေစိုက်ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ Pacific ဒေသဌာနကွဲကထိပ်ပိုင်းစီးပွားရေးပညာရှင်တဦးဖြစ်တဲ့ Sudhir Shetty ကမြန်မာနိုင်ငံမှာအစိုးရတက်ကိုအာဏာလွှဲပြောင်းမှုချော့ချော့မွေ့မွေ့နဲ့ပြီးဆုံးသွားတာဟာနိုင်ငံရဲ့စီးပွားရေးပေါ်အကောင်းမြင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဆိုပါရယ်ခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းသုံးသပ်ချက်တွေနဲ့ပတ်သက်ပြီးသူက VOA ကိုအခုလိုပြောပြပါရယ
် And the reasons for optimism is twofold. One is on the political side. We've seen obviously
မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့အကောင်းမြင်ခန့်မှန်းထားရတဲ့အကြောင်းနှစ်ချက်ရှိပါတယ်တစ်ခုကတော့နိုင်ငံရေးအခြေအနေပါမြန်မာနိုင်ငံရဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းမှုကထင်ထားတာနဲ့ပိုပြီးတော့ချောချောမွေ့နဲ့ပြီးဆုံးသွားတာကိုမြင်ခဲ့ရပါတယ်။ဒီလိုနိုင်ငံရေးအရတေချာမှုရှိလာတာကြောင့်အားကောင်းတဲ့စီးပွားရေးဖြစ်လာဖို့အထောက်ပံ့ပေးနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကတော့နိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာဖို့ရှိနေတာကြောင့်ပါ။အထူးသဖြင့်လျှက်စစ်တပ်အားထုတ်လို့ရေးမှာပါ။မြန်မာနိုင်ငံလျှက်စစ်တပ်အားထုတ်လို့တာနဲ့ဖြန့်ဖြူးအသုံးပြုမှုကြားကြီးမားတဲ့ကွာချက်ဖြစ်နေတာကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေပါတယ်။ဒီအခြေအနေတွေအားလုံးကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာလာမယ့်နှစ်တွေမှာအားကောင်းကောင်းနဲ့တိုးတက်လာဖို့ရှိနေပါတယ်
။စီးပွားရေးနဲ့ပတ်သက်ရင် NLD အစိုးရအနေနဲ့ရင်ဆိုင်ဖြည့်ရှင်းရမယ့်စိန်ခေါ်မှုအချို့ကိုလည်း Mr. Sudhir Shetty ကအခုလိုအကြံပြုပြောဆိုခဲ့ပါတယ်
။ There are challenges that the government faces on the fiscal side, right? In terms
အစိုးရအနေနဲ့ငွေကြေးကဏ္ဍမှာစိန်ခေါ်မှုတွေအများကြီးကြုံရနိုင်ပါတယ်။အခုအချိန်မှာအစိုးရအသစ်အနေနဲ့အများပြည်သူဝန်ဆောင်မှုကဏ္ဍနဲ့အခြေခံအဆောက်အဦတိစောက်တာမျိုးတွေနေရာမှာရင်းနှီးမြှုပ်နှံဖို့တောင်းဆိုရတာအများကြီးရှိနေပါတယ်။ဒါပေမဲ့အစိုးရဘက်ကအခွန်ဘဏ္ဍာငွေကောက်ခံမှုရရှိမှုကအရန်ကိုနည်းနေပါသေးတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအနီးကပ်လေ့လာဆောင်ကြည့်နေတဲ့ Washington DC အခြေစိုက် Brookings Institution အဖွဲ့ကစီးပွားရေးပညာရှင် Les Raphael ကတော့မြန်မာနိုင်ငံမှာမပြည့်ပြတ်သေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အောင်မြင်မှုဟာလာမယ့်၅နှစ်အတွင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုပေါ်တက်ရောက်မှုရှိနိုင်တယ်လို့ပြောပါတယ
် There's one aspect of the challenges that
NLD အစိုးရအနေနဲ့အဓိကရင်ဆိုင်ရမယ့်စိန်ခေါ်မှုကညီညာရေးလုပ်ငန်းစဉ်ပါဒါကမြန်မာနိုင်ငံအတွက်အကြီးဆုံးဆက်ရှိနေတဲ့ပြဿနာဖြစ်ပါတယ်လာမယ့်၅နှစ်တာကာလအတွင်း NLD အနေနဲ့ညီညာရေးလုပ်ငန်းစဉ်တွေအောင်မြင်ပြီးရေရှည်ညီညာရေးရအောင်ယူနိုင်ဖို့အရေးကြီးပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလက Mr. Les Raphael ရေးသားခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးကို NLD အနေနဲ့ပြုပြင်ပြောင်းလဲနိုင်မလားဆိုတဲ့ဆောင်းပါးမှာ NLD အစိုးရရဲ့စီးပွားရေးရည်မှန်းချက်တွေပြည့်မီဖို့အတွက်အချက်နှချက်ကလွှမ်းမိုးမှုရှိလိမ့်မယ်လို့သုံးသပ်ထားပါတယ်ပထမအချက်အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာတဘာဝတန်စာတတွေထောက်ယူတဲ့လုပ်ငန်းတွေပေါ်ပါမှီခိုနေတဲ့အတွက် NLD အစိုးရရည်မှန်းထားသလိုစိုက်ပျိုးရေးကိုအခြေခံပြီးကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုတွေဖြစ်လာဖို့ဆိုတာဟာနောက်၅နှစ်တွင်မလွယ်ကူသေးဘူးလို့သူကသုံးသပ်ပါတယ်အဲ့ဒီအတွက်ကြောင့်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရဖို့စိတ်ဆက်ညှိနှိုင်းမှုတွေအောင်မြင်မှုရှိမရှိဆိုတာဟာနိုင်ငံရဲ့စီးပွားရေးပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့သူကသုံးသပ်ပါတယ်။ဒါ့အပြင်ဒုတိယအချက်အနေနဲ့အစိုးရရဲ့ဘျူရိုကရေစီရန်ရည်တွေရဲ့ဆွမ်းဆောင်မှုမကောင်းတာဟာလည်း NLD ရဲ့စီးပွားရေးမူဝါဒတွေအကောင့်တက်ဖော်ရမှာတည်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ်။အရင်အစိုးရလက်ထက်ကဆယ်စုနှစ်တည်းတော်တော်များများကြောင်လူမှုရဲ့ပညာရေးနဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးရေးကိစ္စတွေကိုလစ်လျူရှုခံခဲ့ရတာကြောင့်အပြင်နိုင်ငံခြားအစိုးရနဲ့ပြည်ပအဖွဲ့အစည်းတွေကလည်းအတိုက်ခံတဲ့အရက်ဖတ်အဖွဲ့အစည်းတွေပိုအားကောင်းလာဖို့ကိုပဲအာရုံစိုက်ပြီးကူညီထောက်ပံ့ခဲ့ကြတာကြောင့်အစိုးရရန်ရည်တွေရဲ့စွမ်းဆောင်မှုအားနည်းနေတာဖြစ်တယ်လို့ Mr. Les Raphael ကသုံးသပ်ထားပါတယ်